မြန်မာနိုင်ငံရခိုင်ပြည်နယ်ကပြည်ပခရွေကြောင့်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတင်းရှောင်သွားသူတွေနေရပြန်နိုင်ရေးနိုင်ငံတာဝန်ရှိသူတွေညှိနှိုင်းနေချိန်မှာပဲဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေရဲ့ကိုယ်ရေးအချက်အလက်တွေကိုကုလသမဂ္ဂအကူအညီနဲ့အတူစတင်ကောက်ယူစုဆောင်နေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနေဆက်ကဒုက္ခသည်စခန်းတွေမှာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးတို့ပူးပေါင်းပြီးအချက်အလက်တွေစုဆောင်နေကြတာပါ။ပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမကဆက်ပြီးပြောပြပေးပါမယ်ရှင်။
ဟုတ်ပါတယ်အခုရပိုင်းတွေမှာတော့ဘင်္ဂလားနယ်စပ်တစ်လျှောက်မှာရှိတဲ့ဒုက္ခသည်စခန်းတွေကရိုဟင်ညာမွတ်စလင်ဒုက္ခသည်တွေရဲ့မိသားစုဥယေစရင်မူရင်းနေရစားတဲ့အချက်အလက်တွေကိုဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR တို့ပူးပေါင်းပြီးစရင်တွေကောက်ခံနေတယ်လို့ရိုဟင်ညာဒုက္ခသည်စခန်းတွေမှာနေထိုင်တဲ့ဒုက္ခသည်တွေကပြောပါတယ်မိသားစုလိုက်မှတ်တမ်းတပုံရိုက်ပြီးတော့ကြားမကလေးဥယေစရင်ကောက်ယူပါတယ်လို့မိသားစု၁၁ဦးနဲ့အတူဘင်္ဂလားဘက်ကိုထွက်ပြေးတိမ်းရှောင်လာတဲ့ကုတုပလောင်ဒုက္ခသည်စခန်းမိုဟာမက်ရူဇီလို့ခေါ်တဲ့ဥမ္မောင်ပေါင်းကအချက်အလက်ကောက်ခံနေတဲ့အခြေအနေကိုရှင်းပြပါတယ
်။ကျွန်တော်စဉ်းစားနေတာကဒီမှာကြီးတဲ့လူတွေကိုစဉ်းစားနေတာကသူတို့က UNHCR နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုတာနဲ့နခုပွင့်တာရယ်နခုသူတို့စဉ်းစားကူက UNHCR အပေါင်းနဲ့သူတို့ဒီမှာမိသားစုလိုက်တဲ့ပြည်ໃຫယ်တဲ့ပြည်ໃຫယ်ပြီးတော့အဲ့ဒီလူတွေမိသားစုတွေမှာလူပဏာရလို့ရှိတယ်ကလေးကလေးရောမမကျောက်တော့စပနာရောအဲ့ဒါကိုပင်ငတ်တဲ့နိုင်ငံအစိုးရကတောင်းနေတာကဒီကစင်နယ်ရစ်စတာအခုဒီကောင်းနေတဲ့တ
ော့ဘင်္ဂလားဒေ့ရှ်နယ်စပ်ကော့ဇက်ဘဇားကဘာလူခါလီဒုက္ခသည်စခန်းဘက်မှာလဲညမပြည်ပတ်ချံနေထိုင်ခဲ့တဲ့မူလနေရရင်းလိပ်စာမိသားစုလူဦးရေစရင်းတွေကို UNHCR နဲ့ဘင်္ဂလားတာဝန်ရှိတဲ့သူတွေဘက်ကအခုထပ်ဒီကောက်ခံစရင်းယူနေတော့မယ်လို့ဘာလူခါလီစခန်းနေဒုက္ခသည်ကိုမျိုးတန်ကပြောပါတယ
်ဘယ်လိုဆိုဒီမှာသူတို့လုံနေတာလဲအများကြီးပဲဘင်္ဂလားဒေ့ရှ်အစိုးရနဲ့ပြီးတော့ဘလတ်တမကတို့နားရဒီမှာစီစီတယ်မျိုးရှိပါတယ်မိသားစုမှာစီစဉ်စီစဉ်တော့ရှိပါတယ်ရေမိသားစုဝင်တွေနာမည်ပြီးတော့အသက်ပြီးတော့အဲမော်လာမေယာမြန်မာနိုင်ငံမှာတိုင်ကျတဲ့အဲ့လိုအဲ့လိုမျိုးပါလေအဲ့လိုမျိုးစီစဉ်တယ်ရှိပါတယ်
ဘင်္ဂလားဒေ့ရှ်ကရိုဟင်ညာဒုက္ခသည်စခန်းတွေထဲမှာတွာလာရေးစီကံတင်ကျပ်ပြီးတော့တင်းရှိတဲ့ဒုက္ခသည်တွေဟာအုပ်စုလိုက်နေထိုင်ကြရတဲ့အတွက်ရာသီဥတုဒဏ်နေရာထိုင်ခင်းကျက်တဲမှုတွေနဲ့အတူကလေးငယ်တွေမှာလည်းရောဂါပိုးခံစားနေရတာတွေရှိတဲ့အတွက်မိမိတို့ရဲ့နေရရင်းကိုပဲပြန်လိုပါတယ်လို့ကုတုပလောင်ဒုက္ခသည်စခန်းကြီးမိုဟာမက်ဇူဝစ်ကပြောပါတယ
်ဒီမှာအခက်အခဲရှိတာကမလို့ဒီမှာလူတွေကကလေးတွေဘာတွေမှာရောဂါအများကြီးဖြစ်နေပါတယ်အဲ့ဒီမှာရှိတဲ့လူတွေဘာလို့ကလေးမှာကလေးအကိုရောဂါအများကြီးရှိတဲ့လူတွေကသားများတွေအဲ့ဒီမှာဘာလို့ကလေးရှိတယ်နောက်တစ်ခုရှိတဲ့ဆန်ဟာလီတကူရှိတယ်ပွင့်တာတွေဒီမှာလူတွေကအများကြီးပဲဒီမှာတော့သမီးလေးတော့ကျွန်တော်မနေချင်ဘူးဘာကြောင့်လဲဆိုတော့ကျွန်တော်ဒီမှာရှိတဲ့လူတွေသားများတွေအဲ့ဒါဆိုလို့ကျွန်တော်လမ်းကနေတော်လို့မရဘူးတချမ်းနေရာကိုပြန်လို့မရဘူးလူကခဲတယ်ဒီမှာအဲ့ဒါကြောင့်တော့ကျွန်တော်အကိုပြင်ချင်တယ်ကျွန်တော်နေရာကိုကျွန်တော်ကူမူလနေရာကိုကူနေရာကိုကူအကိုပြင်ချင်တယ
်ဒါပေမဲ့လို့ဗမာပြည်ကိုပြန်လာကြမယ်မွတ်စလင်ဒုက္ခသည်တွေကိုသူတို့နေရရင်မပြန်ခင်အစိုးရကယ်ဆယ်ရေးစခန်းနေမှာနေရာချထားပေးပြီး NVC ကတ်လိုကတ်တွေကိုကင်ဆောင်ခိုင်းမဲ့အနေထားကိုတော့ဒုက္ခသည်တွေဘက်ကမလိုလားဘူးလို့လည်းဥမ္မာမောင်ကဆက်ပြောပါတယ
်အခုကြည့်ရကျွန်တော်မူလနေရာမှာပထမဆုံးနေရာချပေးရမှာအဲ့ဒီ justice system ဆိုပြီးတော့သူတို့ဆမလေးနေရာမှာဆိုပြီးတော့ပြောတာပဲကျွန်တော်ချရတယ်အဲ့ဒီတဲမှာရှိတဲ့လူတွေကို NVC တို့ဘာတော့ငွေဝင်သူတို့အပင်တော့ကမပြေဘူးငါချကမပြေဘူးအဲ့ဒီသူကလောလောကင်ကွမ်းလည်းမပြေဘူးမမဆူတော့ကပြောတာက NBC သူပြီးတော့သူကကင်ဆိုရမယ်သူပြီးတော့ကညာတာကရှိပါတယ်အဲ့ဒါကိုကျွန်တော်ကလိုမခင်ကွပါတယ
်ဘာလူခါလီစခန်းနေဒုက္ခတဲ့ကိုမျိုးတန်ကလည်းဒုက္ခတဲ့စခန်းတွေနဲ့နေလာချရတာဩဂုတ်လကလေးကဆိုရင်လားနဲ့ချီကြမြင့်လာပြီဖြစ်လို့အမြန်ဆုံးပြန်လို့ပြီမဲ့ခိုင်မာတဲ့အမားကန်းကျန်းနဲ့လုံခြုံရေးတာဝန်ယူပေးဖို့လိုတယ်လို့ပြောပါတယ
်ကျွန်တော်ပြင်ဖို့ကြိုးစားပါဒါကြောင့်ကျွန်တော်မူလနေရာမှာကျွန်တော်ပြင်ချင်ပါတယ်ပြင်တွားချင်ပါတယ်ကျွန်တော်မြန်မာပြည်ကိုလေပြင်တွားလို့ချီလို့ဆိုပြီးတော့အလို့တာကိုဆက်ဆင်နိုင်ပြီးတော့ကျွန်တော်ကအမေတန်ချက်ပြင်နေစီကျွန်တော်ပြင်ဖို့အဆင်ပြေပါတယ်
ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အိနီနာချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုရိုဟင်ညာမွတ်စလင်ဒုက္ခသည်ပေါင်း6သိန်းကျော်ထွက်ပြေးတိမ်းရှောင်နေကြပြီးအခုချိန်အထိလည်းအတုလိုက်ထွက်ခွာနေကြဆဲဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့သဘောတူညီချက်တွေအရဒုက္ခသည်တွေနေရရင်ပြန်လာနိုင်ရေးကိုလည်းစီစဉ်နေကြပြီဖြစ်ပါတယ်ရှင်။